တောင်ဆန်းစုကြည်နဲ့ဝန်ကြီးဦးအောင်ကြည်တို့မနေ့ကတွေ့ဆုံခဲ့မှုဟာစစ်မှန်တဲ့တွေ့ဆုံမှုဟုတ်ရဲ့လားဆိုပြီးတော့မေးခွန်းထုတ်မှုတွေရှိနေပါတယ်ခင်ဗျ။ဆရာတို့ရောဒီဘက်မှာဘယ်လိုများတုံ့ပြန်ကြပါလဲ
။ဝန်ကြီးဦးအောင်ကြည်ကဖြေခဲ့တည်ပြီเนาะ။အင်းတွေ့ဆုံမှုကိုယ်တိုင်ရှိခဲ့တယ်เนาะ။အထက်ရောက်တော့လည်းတူတူမှုရှိလာတယ်။နောက်အချင်းချင်းဖြစ်ပါဦးတဲ့။ဒီလိုလည်းဒီတစ်ခေါက်တွေ့ဆုံမှုကတော့ပို့ပြီးတော့အချင်းများမယ်လို့ပြောနေပါတယ်။အဲ့ဒီမှာတော့အခြေအပါပါလိမ့်
။အရင်တော့ကကိုယ်ချိန်မှလည်း तू ကအလဟဒတ်မဖြစ်ခဲ့ဘူးလို့ပြောတယ်။အခုကပို့ပြီးတော့အရင်တော့ထက်ဆိုင်ရင
်ဒီတစ်ခေါက်ကတော့ပို့ပြီးတော့အချင်းချင်းများမယ်လို့ကျွန်တော်ယူဆပါတယ်။ကျွန်တော်ကပို့ပြီးတော့ဖြစ်သွားစေချင်တာကအခုကျွန်တော်တို့ကအခြေမပြီးတဲ့မင်းကြောင့်မကြောင်းပေါ့။နော် access through ပေါ်မှာကျွန်တော်ဆုံးမတစ်ခုကိုကျွန်တော်ဖြတ်ကြမှာပေါ့ဗျာဖြတ်ကြတဲ့အခါကျတော့ဒီမိကြောင်ကကျောင်းအမီပြီးတော့ဥတီလာလမ်းကြောင်းလေးတွေမရည်သေးနေပေါ့ဗျာဒီကန်ဖြတ်ကြမယ်ဆိုရင်ကျွန်တော်ဒီ access ပေါ်မှာရှိတဲ့ဆုံးမတစ်ခုလေးကိုမကျောင်းတော့ဘူးပြီးတော့ဒါသာထိုးထိုးလေးနဲ့ပေါ့နော်ဒီဖြတ်သွားနိုင်တယ်ပေါ့အဲ့ဒီလိုဖြတ်သွားနိုင်မှလို့ကျွန်တော်ကြည့်ကြအောင်ပါ
ဟုတ်ကဲ့တစ်ဖက်ကလည်းအခုလက်တလောမှာအမေရိကန်အစိုးရရဲ့ဖိအားပေးမှုတွေကလည်းတော်တော်ပြင်းပြထန်ထန်ပေါ်ထွက်လာတဲ့တွေ့ရတယ်တစ်ဖက်ကလည်းမြန်မာအစိုးရကိုလာမယ့်2014ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌပေးဖို့ပေါ့နော်နေရာပေးဖို့ကိစ္စတွေကလည်းတော်တော်အရေးကြီးဖြစ်လာတဲ့အခြေအနေမှာအခုတောင်အောင်ဆက်စုကြီးနဲ့တွေ့တယ်ဆိုတာဒါတသက်အသုံးချမလို့ပေါ့လေဒီလိုမျိုးဖန်တီးတာလားဆိုပြီးတော့တန်တရားရှိသူတွေလည်းတော်တော်များတာတွေ့ရပါတယ်ဆိုတော့အဲ့ဒီအပေါ်မှာရော
အဲ့ဒါတော့ပြောလို့ရှိရင်တော့ဖင်နီဗီဇာပြည့်တက်တဲ့လေပဲကျွန်တော်ကကျော်ပြစီလာနော်ကျော်ပါပြီတားတဲ့အခါကျတော့ရှင်းပိုင်းမာတွေကနေပြီးတော့ဗျာအစီအစဉ်ကိုဆွေးနွေးကြရတယ်ရှိပါတယ်ရှင်းပိုင်းဆွေးနွေးရတဲ့အစီအစဉ်တွေပေါ့ဗျာအဲ့ဒါလေးတွေမသိတဲ့အခါကျတဲ့အခါကျတော့ရောလို့ပြန်လာတော့ဒီအကြောင်းတုံလေးတွေအခါကျတော့ဘာကြောင့်လို့ပြန်သွားနိုင်လဲပေါ့ဗျာအဲ့ဒီနေ့ကျွန်တော်ကပြန်မဆိုပါဘူးဘာလို့လဲခုကျမှပေါ်လာတာမဟုတ်ဘူးဆိုတာကတော့ကျွန်တော်တို့ပြောလို့ရတယ်ဗျာ
ဒီအစီအစဉ်ဟာအချိန်ယူပြီးဆွဲလာခဲ့တဲ့အစီအစဉ်တစ်ခုဆိုရင
်
ရှေ့လျှောက်မှာရောဆရာတို့ဘာတွေများဆွဲထားတာရှိသေးတယ်ဒီထက်တစ်ဆင့်တက်ဖို့စသဖြင့်ပေါ့ခင်ဗျာ
ကျမ်းမင်းဒီလိုရင်တော့အကောင့်ဘက်ကိုကိုပြီးတော့ UD ရဲ့အရေးတွေဖြစ်လာမယ်လို့အကြမ်းင်းတို့တော့ရတယ်။အရင်ကမတူတဲ့ပေါ့နော်။အကောင့်ဘက်ကိုပို့ပြီးတော့ UD လာတဲ့တရွေ့တွေလို့ဖြစ်နေတယ်လို့ကျွန်တော်ပြောလို့ရတယ်ပေါ့။အဲ့ဒီဒီမှာအင်းကြောင့်နှစ်ကြောင့်ပါပေါ့ဗျာ။အခြေတော့မတူဘူး။ဒါတော့လည်းသူ့ရဲ့ smart တစ်ခုကိုတိုက်ရိုက်ပေါ့နော်။မဖြစ်မဆောင်တဲ့နဲ့သွားဖို့ကြိုးစားတယ်ပေါ့နော်။အဲ့လိုတော့ကျွန်တော်ပြောလို့ရတယ
်။အများနားလည်အောင်နည်းနည်းလောက်ပြောလို့ရမလားဆရာကြီး။နည်းနည်းမြင်အောင်ပေါ့လေ။ပြည်သူတွေကဝန်တာမှလာစသဖြင့်ပေါ့လေဘလူတွေများဖြစ်လာမလဲတိုက်ပြီးရဲ့ရှေ့အနာကပ်ပေါ့လေအစိုးရအနေနဲ့ဘာတွေအစီအစဉ်တွေရှိသလဲနည်းနည်းလောက်ချပြလို့ရသလောက်ဆရာတို့နည်းနည်းလောက်ပြောလို့ရမလား
ဟုတ်ကဲ့အကောင့်ဘက်ကတော့ကျွန်တော်တို့အများကြီးညွှန်ပြလို့ရတယ်ဗျာမနေ့ကဆိုရင်လားကျွန်တော်တို့ဘာလဲပြောတော့ command ground ကိုတော့အစိုးရအတိုင်းအတာကြည့်ပေါ့နော်ရကြပြီလို့ကျွန်တော်တို့ပြောလို့ရတာပေါ့ဗျာနော်ဥပမာပြင်ကျွန်တော်တို့ဒီ public interest တွေပေါ့ဗျာ party interest တွေမဟုတ်ဘဲနဲ့ဟာလားပြည်သူရဲ့အကျိုးပေါ့ဗျာအဲ့ဒါကိုပုံနေနဲ့ထားပြီးတော့ဒါဆက်ပြီးတော့ဒါကိုကျွန်တော်တို့ပိုတကိုရှိစလို့ကြားရပေါ့နော်။ဒါမျိုးတွေပေါ့ဗျာ။အဲ့တော့လက်ကန်ကောင်းတာကောင်းကျူ၊ပြည်သူကောင်းတာကောင်းကျူအဲ့ဒီတဲ့ကိုကျွန်တော်တို့စပြီးမှလက်ထားမယ်ဆိုလို့ရှိရင်တော့ကျွန်တော်တကယ်သိတဲ့မှာတော်လေးများချန်သွားလိမ့်မယ်ဗျာ
။တစ်ဖက်ကကြည့်မယ်ဆိုရင်လည်းဦးအောင်ကြည်ကဝင်ကြီးအစ်စ်ပဲရှိတယ်ပေါ့ဆရာရဲ့။ဒေါအောင်ဆန်းစုကြည်ကတကယ်တမ်းစကားပြောမယ်ဆိုရင်ဦးသိန်းစိန်နဲ့ပြောမယ်ဆိုရင်ပို့ပြီးတော့ထိရောက်တာပေါ့ဆရာရဲ့။ဆုံးဖြတ်ခွင့်ရှိတဲ့သူနဲ့တိုက်ရိုက်ပြောတယ်ဆိုတဲ့ဟာအများအတွက်လည်းမြင်ရတာပို့ပြီးတော့ရှင်းရှင်းလင်းလင်းရှိတယ်ပေါ့လေ။ဆိုတော့ဒီလိုအခြေအနေမျိုးတွေရောဖြစ်လာနိုင်ခြေရှိပါလားဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်တိုက်ရိုက်တွေ့ဆုံဆွေးနွေးနိုင်မဲ့အခြေအနေမျိုးတွေပေါ့ခင်ဗျာ
။ဘာတူဒီနော်အဲ့ဒီမှာပါလဲလေကဖြည့်ဆုံးရောက်ပြီဆိုတော့သိရင်တည်ရတယ်ဆိုတော့ကျွန်တော်အဆင့်တစ်ခုရောက်လာပြီဆိုတော့ပြောလို့ရပြီပေါ့ဒီဝင်ကြီးဆင့်ဆိုတော့လည်းကျွန်တော်တို့ကသမ္မတပါဏီကြီးကတောင်းဝန်ပေးထားတဲ့အဆင့်ပါမယ်ဆိုတော့ဘာလဲဒီတော့ကျွန်တော်နိုင်ငံရဲ့သဘောထားသမ္မတရဲ့သဘောထားကြီးဖြည့်ဆုံးစီရဖို့ပေါ့နော်အများကြီးပါနေပါတယ်
ဆိုတော့တွေ့ဆုံဆွေးနွေးရတော့ဘာပြောပြောလေးစပြီလို့ဆိုနိုင်ပေမဲ့နိုင်ငံကြီးအကျဉ်းသားတွေလွှတ်ဖို့ဆိုတာမနေ့ကပဲကုလသမဂ္ဂအကြီးအကဲဘန်ကီမွန်ကလည်းထုတ်ပြောတာရှိတယ်တရားတွေရောဖြစ်နိုင်ခြေကနီးလာပြီလားခင်ဗျာ
အဲ့ဒါလည်းကျွန်တော်တို့အရင်ကပြောခဲ့ပါတယ်ဟာတစ်ခါကဒီ stability ကိုပြန်ချီရဲဟာ stable ဖြစ်တယ်လို့ယူဆတဲ့အခါကျလို့ရှိရင်ဒါကြီးကကျွန်တော်အများကြီးညွှန်မှန်းနိုင်ပါတယ်
ခုနေ့စဉ်လက်ကိုကျေးဇူးတင်ပါတယ်ခင်ဗျာ
တင်ပါတယ်